ခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလောကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကျဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမိပါ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသကဖြစ်ပွားခဲ့တဲ့မုံဂိုတိုက်ပွဲမှာခရစ်ယာန်တွေရဲ့ဖျားကြောင်းတွေလူနေအိမ်တွေတော်တော်များများပျက်စီးခဲ့ပါတယ်။မြန်မာပြည်ထနာကိုဖြည့်ရှင်ဖို့အတွက်ကရင်အမျိုးသားအစည်းအရုံး KNU နဲ့ကရင်ပြည်နယ်အစိုးရတို့တွဲဆုံဆွေးနွေးခဲ့တယ်ဆိုတာနဲ့တအန်းပလောင်တပ်ဖွဲ့ကနေဖမ်းဆီးထားတဲ့ရွာသားတွေနဲ့ပါတီဝင်တွေကိုပြန်လွတ်ပေးဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါ။သတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမုံကိုမြို့ကခရစ်ယာန်တွေအထွတ်မြတ်ထားကိုးကွယ်ရာရိုမန်ကက်သလစ်ဘုရားကျောင်းအပါအဝင်ဒေသခံနေအိမ်တွေသင်းအုပ်ဆရာနေအိမ်မိရှုဖြစ်စည်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မုံကိုမြို့တိုက်ပွဲအတွင်းမှာမြန်မာတပ်မတော်ကနေလေကြောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်နေအိမ်စာတင်ကျောင်းတွေပျက်စီးခဲ့ပြီးဖျားကြောင်ကြီးကိုလည်းဘုံဖောက်ဖျက်ဆီးခဲ့တယ်လို့ဒေသခံတွေတချို့ကနေဆွဆွဲပြောဆိုခဲ့ပါတယ်။ဒီဇင်ဘာ23ရက်နေ့ကမွန်ဂိုရက်ကွက်နှစ်ကကချင်နချင်းခရီးယာအသင်းတော်ဆရာဝအကျေဘရန်အောင်ရဲ့နေအိမ်ကိုမီးတင်ရှို့ခဲ့ပေမဲ့အချိန်မီငြိမ်းသက်နိုင်ခဲ့ပါတယ်။နိုဝင်ဘာလ20ကနေဒီဇင်ဘာ4ရက်နေ့တိုက်ပွဲကာလအတွင်းမွန်ဂိုမျိုးရက်ကွက်6ခုကနေအိမ်100ကျော်ပျက်စီးခဲ့ပါတယ်။လက်ရှိမွန်ဂိုဒေသကိုမြန်မာတပ်မတော်ကနေထိန်းချုပ်နိုင်ခဲ့တဲ့အခြေအနေကြောင့်စစ်ဘေးရှောင်ပြည်သူတွေနေရပ်ပြန်နိုင်ပြီဖြစ်ပေမဲ့နေအိမ်အဆောက်အဦပျက်စီးမှုတွေရှိနေတာကြောင့်အခက်တွေ့နေတယ်လို့လည်းဒေသခံတွေကပြောပါတယ်
။ကရင်ပြည်နယ်မှာဖြစ်ပွားနေတဲ့မြေယာပြည်တနာတွေကိုနှစ်ဦးနှစ်ဖက်ပူးပေါင်းဖြေရှင်းနိုင်ဖို့အတွက်ကရင်မျိုးသားစည်းရုံး KNU နဲ့ကရင်ပြည်နယ်အစိုးရတို့ကနေဒီဇင်ဘာ6ရက်နေ့ဖာအမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။KNU မှာရှိတဲ့မူဝါဒနဲ့အစိုးရပက်ချမ်းမှာရှိတဲ့မူဝါဒတွေကိုညှိနှိုင်းဆောင်ရွက်ဖို့အတွက်နဲ့မြေယာပြည်ထနာတွေကိုပယ်လို့ပူးပေါင်းဆောင်ရွက်ရမလဲဆိုတာတွေကိုဆွေးနွေးတာဖြစ်တယ်လို့ KNU တွဲဖက်အတွင်းရင်းမှုနဲ့ပတူမမန်းကပြောပါတယ်မြေယာပြည်ထနာတွေကအရန်ကျယ်ပြန့်တာဖြစ်တဲ့အတွက်လက်ရှိအချိန်မှာဆုံးဖြတ်ချက်တစုံတရာချလို့မရသေးပဲနောက်ပိုင်းမှာမှအသေးစိတ်ဆက်လက်ဆွေးနွေးတွားဖို့ရှိတယ်လို့ကရင်ပြည်နယ်စိတ်ပြုံးမွေးမြူရေးနဲ့ဆင်မြောင်းဝင်ကြီးဦးစောမြင့်ဦးကပြောပါတယ်အစိုးရနဲ့ KNU နှစ်ဖက်အုပ်ချုပ်နယ်မြေအတွင်းမှာမြေယာတင်းစင်းမှုပြဿနာတွေအများအပြားရှိနေပြီးဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက် KNU ဖက်ကပြီးခဲ့တဲ့2015ခုနှစ်မြေယာဥပဒေမူဝါဒတစ်ခုကိုအတည်ပြုရေးဆွဲခဲ့ပါတယ်
။ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားဒီဇင်ဘာလ12ရက်နေ့ကဘင်္ဂလားမြန်မာနယ်စပ်ပလောဝမြို့နယ်တဝိုက်မှာတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော်တပ်မဟာ3တိုက်ရင်314နဲ့စစ်တွေအခြေဆိုင်မြမတပ်မတော်ခလာယ20နဲ့ခလာယ55တပ်ကအင်အား100ခန့်နဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးဒေသခံအထက်ပြီးအောက်ပြည်ရွာသားတွေဖမ်းဆီးနှိပ်စက်ခံနေရတယ်လို့လည်းရခိုင်တပ်မတော်ဘက်ကပြောပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမှာမြန်မာအစိုးရတပ်ကနိုဝင်ဘာလကတည်းကစစ်အာတိုးချထားသလိုတိုက်ပွဲတွေကြောင့်အထက်ပြည်ကျေးရွာနဲ့အောက်ပြည်ကျေးရွာကဒေသခံ200ခန့်နေရစွန့်ခွာနေရပါတယ်။
ကြောင်မီတွဲတွေတုံးပြီးလဲပတ်နေတဲ့မော်လမြိုင်ပြည်လက်မီ MCO စီမံကိန်းနဲ့ပတ်သက်ပြီးအစီအခံစာကိုမွန်ပြည်နယ်လွတ်တော်ကနေနိုင်ငံတော်တမတထံရက်ပိုင်းတွင်တင်ပြထားဖို့ရှိပါတယ်။ဒေသခံတို့ရဲ့တိုင်ကြားထားချက်အရလွတ်တော်အနေနဲ့စီမံကိန်းကိုတွားရောက်လေ့လာခဲ့တာဖြစ်ပြီးတွေးစီချက်အကြံပြုချက်တွေကိုလွတ်တော်စည်းဝေးမှာအစီအခံစာတင်ပြထားပြီးဖြစ်တယ်လို့ MCO နဲ့ပတ်သက်ပြီးနိုင်ငံတော်တမတအနေနဲ့အသေးစိတ်တိရှိနိုင်ဖို့အတွက်အစီအခံစာကိုတမတထံတင်ပြထားဖို့ဒီဇင်ဘာ23ရက်နေ့ကစတုထကျိန်မွန်ပြည်နယ်လွတ်တော်စည်းဝေးကနေတည်ပြုလိုက်ပါတယ်။မော်လမြိုင်ပြည်လက်မြေစစ်ရုံဟာစမ်းတက်လေပတ်နေပြီဖြစ်ပေမဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုဆိုင်ရာလေလာဆန်းစစ်မှုတွေလှုပ်ထုံလုပ်နေတဲ့လုပ်ဆောင်တည်ပြုချက်ရယူထားခြင်းမရှိတယ်လို့လက်ရှိဥပဒေဆိုင်ရာခွင့်ပြုချက်လိုင်စင်ရရှိထားခြင်းမရှိသေးပဲပြောင်ပြောင်တင်းတင်းလှုပ်ဆောင်နေတာကြောင့်အစိုးရအနေနဲ့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကိုယ်စားလှယ်လွတ်တော်တွေကထောက်ပြထားပါတယ်
မြမသမိုင်းမှာဗြိတိရှ်နယ်ချက်ဒေါ်လာရေကောင်းဆောင်တူအဖြစ်ထင်ရှားခဲ့တဲ့ချင်းအမျိုးသားဘိုကျုံပစ်ခေါ်ဘိုစွန်ပဲ့ရဲ့ပုံတူဘဘူးရုတ်တူကိုရန်ကုန်မြို့မှာဒီဇင်ဘာလ30ကစတင်ထုလုပ်နေပြီလို့သိရပါတယ်။ဘိုကျုံပစ်ပုံတူဘဘူးရုတ်တူကိုနာမည်ကြီးဘဘူးဆရာကိုကျော်ကျော်မင်းကထုလုပ်နေတာဖြစ်ပြီးဒီဇင်ဘာလကုန်ပိုင်းမှာအပြစ်တက်နိုင်မယ်လို့သိရပါတယ်။အဲ့ဒီဘဘူ ဒီနေ့ကတော့ကျမတို့ရဲ့ပြည်ထောင်စုမြေကြီးကဘာကဘိုးကျုံပြည်ရဲ့မွေးရစာတီတာရွှန်ကျင်းရွာမှာထားရှိမှာဖြစ်တယ်လို့ပုံတူဘဘူးစီစဉ်ဆောင်ရွက်သူချင်းတမိုင်းသူတဲတီဆလိုင်းပန်ကျုံလျံကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာတအံ့အမျိုးသားလူမျိုးရေးတပ်မတော်ကနေဒေသခံပြည်သူတွေနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေကိုဖမ်းဆီးမှုတွေရှိနေတာကြောင့်အဖမ်းခံရသူအလုံးကိုအ мян ဆုံးပြန်လွတ်ပေးဖို့အစ်အန်အယ်ဒီပါတီကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။အဖမ်းခံရသူတချို့ပြန်လွတ်လာပေမဲ့
တောင်မြူတန်လူမျိုးရေးတပ်မတော်TNL ကနေကြောက်မဲမြို့နယ်ပန်ကွမ်ကျေးရွာသား24ဦးဖမ်းဆီးထားတဲ့အထဲမှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်5ဦးပါဝင်တဲ့အတွက်ပါတီဝင်ကိုလူထုပါအ мян ဆုံးလွတ်ပေးဖို့ဒီစင်မာစစ်နေရက်နေ့ကထုတ်ပြန်တောင်းဆိုခဲ့တယ်လို့ SNL
ဒီပြောခွင့်ရဇိုက်လေးကပြောပါတယ်။အဲ့ဒီ924ရောက်ရယ်နောက်အဲ့ဒီမတိုင်ခင်ကပဲမြောက်ပိုင်းမဟာမိတ်ဆက်ဖွဲ့စားပြီး ပွဲစဉ်တွဲတဲ့ဒီနိုဘမ်24မြန်မာလည်းပဲနမ်ကျူမျိုးနယ်မှာဟိုရွာသား26ယောက်ကိုဖမ်းဆီးထားတာရှိတယ်။နောက်26ရက်နေ့ကျတော့အခြားနောက်တစ်ယောက်ကိုဖမ်းသွားတာရှိတာပေါ့နော်။အဲ့တော့စီးပွားပေါင်း12ယောက်ရယ်။ကြောင်မဲမျိုးနယ်ထဲမှာ24ယောက်အကုန်လုံးပေါင်းလိုက်36ယောက်ရှိတာ။အဲ့ဒီအပြစ်မဲ့ရွာသားတွေကိုအ мян ဆုံးပြန်လွတ်ပေးဖို့ကျွန်တော်နေနဲ့တောင်းဆိုတဲ့ထုတ်ပြန်ကြေညာချက်ထုတ်
အပန်ခမ်ကရှန်စကန်နဲ့ပြောပါတယ်
တဲ့ဟောဘွယ်မနဲ့ရှိကောဟာကတဲ့ကောဟာကပြွယ်မာဝန်
ဖန်သွားတဲ့သူတွေပြန်လွတ်လာတော့ဝန်သားတယ်အခုတယောက်ကြံနေသေးတာတော့ကျွန်တော်တို့ရွာမှာလာနေတဲ့ပလောင်မျိုးသားဆိုင်းအိုက်အိုင်မှာပြန်မလာသေးလို့တအားစိတ်ပူနေတယ
်တောင်မျိုးတန်လူမျိုးရေးတတ်မတော် TNL ကတော့အပြစ်မဲ့ပြီးတူလူထုကိုဖမ်းဆီးထားတာမရှိဘူးလို့ပြန်ကြားရေးအရာရှိပုံမူတအိုက်ကျော်ကပြောပါတယ်
သူချင်းချင်းရဲ့ချက်တော့တွေ့တယ်ကျွန်တော်ဒီရပ်သားကိုဖမ်းဆီးထားမိတာတော့မရှိဘူး
အခုဖြစ်ပွားတဲ့ပြဿနာဟာမဖြစ်ရှင်းနိုင်တဲ့ပြဿနာမဟုတ်တဲ့အတွက်ရှမ်းပြည်ရေဝိုင်းလုပ်နေတဲ့အချိန်မှာအမျိုးသားရေးလိုအပ်ချက်ကိုအနည်းငယ်လျှော့ချဖို့လိုတယ်လို့ကြားကောင်းပါတီပြောခွင့်ရဇိုင်းလက်ကပြောပါတယ်
ကျွန်တော်တို့ဘလောင်စစ်တပ်ကရှမ်းလူမျိုးကိုဖမ်းတာတို့ရှမ်းစစ်တပ်ကဘလောင်လူမျိုးကိုဖမ်းတာတို့ဆိုတဲ့ပြဿနာတွေဟာကြီးလေးပြီးတော့မှဖြေရှင်းနေရတဲ့ပြဿနာမျိုးမဟုတ်ဘူးကျွန်တော်ချင်းကြားထဲမှာနားလည်မှုရှိရှိနဲ့ကျွန်တော်ဝိုင်းပြီးဆွေးနွေးကြမယ်အခြေစားကြမယ်ဆိုရင်တော့လေပွားနိုင်စရာအကြောင်းရှိပါတယ်အခုကတော့ကျွန်တော်တို့ရှမ်းပြည်ရေးအတွက်ကိုဦးစားပေးပြီးလုပ်နေတဲ့အချိန်မှာကိုယ့်ရဲ့အမျိုးသားရေးလိုအပ်ချက်ကိုအငြင်းငယ်လျှော့ချဖို့လိုအပ်ပါတယ်
ရှမ်းပြည်မြောက်ပိုင်းဒေသတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအားပလောင်တပ်မတော်တို့အကြလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေကအပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ
်ဆက်ပြီးတော့ရခိုင်မျိုးသားပါတီ ANP ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလာစောကိုအမေရိကန်အခြေစိုက် House Democracy Partnership HDP ကကျင်းပတဲ့ညီလာခံတက်ဖို့ IRI ကဖိတ်ကြားခဲ့ပေမဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌကလည်းဦးဦးလာစောအစား NLD ပါတီကကိုယ်စားလှယ်တဦးကိုအစားထိုးဆင်လွတ်ခဲ့တဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်ဒီအကြောင်းကိုတော့မောင်အေးကလည်းခုလိုစူးစီးတင်ဆက်ထားပါတယ်
ဒီလိုလွတ်တော်ဆိုင်ရာညီလာခံတစ်ခုတက်ရောက်ဖို့နိုင်ငံတကာအသိပညာပေးအဖွဲ့ IRI ကဖိတ်ခွာခဲ့တာကိုပေးရှားပြီး NLD ပါတီကကရင်မြို့သားကိုယ်စားလှယ်တဦးကိုပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအစားထိုးဆွေးနွေးခဲ့တဲ့ပေါ်ဦးဦးလာစောကသူ့အမြင်ကိုရခိုင်ပါတာနဲ့အခုလိုပြောပါတယ
်ကျွန်တော်အနေနဲ့ငါကတော့ဟာဆက်စော်ရလွတ်တော်ဥက္ကဋ္ဌကလို့တိဆိုရကျွန်တော်တို့ရခိုင်ပါတီကိုတော်လည်းကောင်းရခိုင်အမျိုး
ကျွန်တော်အနေနဲ့ကတော့ဒါဟာလွတ်တော်ဥက္ကဋ္ဌကလှုပ်တာဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်ပါတီကိုတော်လည်းကောင်းရခိုင်မျိုးသားတွေကိုကူစားပြုထားတဲ့အမတ်တယောက်ကိုတော်လည်းကောင်းတံပိုးမထားတဲ့လှုပ်ရတစ်ခုလို့မြင်တယ်နောက်တစ်ခုကလွှတ်တော်ဥက္ကဋ္ဌက NLD မှာလည်း CEC တယောက်ဖြစ်တဲ့အတွက်ဒါက NLD ကရခိုင်မျိုးသားပါတီပေါ်မှာသဘောထားဖြူစင်မှုမရှိစုတာကိုပြတယ်လို့မြင်တယ
်ရခိုင်မျိုးသားပါတီကမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလတ်စွတ်ကို American ခြေစိုက် House Democracy Partnership HDP က American ပြည်ထောင်စု Washington မှာဒီဇင်ဘာလ3ရက်ကနေ10ရက်နေ့ထိကျင်းပမဲ့ညီလာခံကိုတက်ဖို့ International Republican Institute IRI ကဖိတ်ကြားခဲ့တာပါပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့အခုလိုလှုပ်ရက်ဟာပြည်ထောင်စုစိတ်ဓာတ်အားနည်းမှုကိုပြတာဖြစ်တယ်လို့လေဦးဦးလတ်စွတ်ကစားပြပါတယ်
သူတို့ ကကျွန်တော်ပေါ်ကိုအပိုင်ပုတ်ကိုရေးဆန်ဆန်ပါတီပေါ်မှာ
သူတို့ကကျွန်တော်ပေါ်မှာဒီလိုပုတ်ကိုရေးဆန်ဆန်ပါတီပေါ်မှာသဘောထားဖြည့်စင်မှုမရှိပဲကျွန်တော်တို့ရဲ့အခွင့်အရေးကိုပိတ်ပင်ပေမဲ့ကျွန်တော်တို့အတွက်ဘာမှမတိခိုက်ပါဘူးသူတို့ရဲ့မယုံတမ်းမှုသူတို့ရဲ့ပြည်တော်စုစိတ်သက်ကင်းမဲ့မှုအမျိုးမြင်နယ်ပါမှုတွေကိုသူတို့တက်သိပြနေတာဖြစ်ပါတယ
်ပြည်သူ့လွတ်တော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ပေါ်စာရေးဆရာဆရာဝေဟန်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ်
ဒီမိုကရေစီကိုအနိုင်ကျင့်နေလို့မြင်နေဘာကြီးကပြောဆက်ချက်လို့ပြောလို့ရှင်ပြီးတော့ဥပပါတီကလူကိုအသွားပြင်းနေဆိုတာကတော့ဒါတော့တော်လေးကိုရှက်မလို့ကောင်းတ
ယ်လွတ်တော်အထက်မှာ ANP ကကိုယ်စားလှယ်တွေနဲ့ NLD ကိုယ်စားလှယ်တွေကြားမှာဖြစ်ပွားခဲ့တဲ့သဘောထားကိုယ်လေးမှုတွေဟာအခုအခါပုံကိုရေးဖက်ကိုဥတည်လာနေတယ်လို့ရခိုင်ပြည်သူတွေကသုံးသပ်မှုတွေရှိနေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်မြောက်ပိုင်းဒေသတိုက်ပွဲအတွင်းမွန်ဂိုမျိုးကခရစ်ယာန်တွေရဲ့ရိုမန်ကက်သလစ်ဘုရားကျောင်းအပါဝင်ဒေသခံနေအိမ်တွေတင်းအုပ်ဆရာနေအိမ်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ကရင်ပြည်နယ်မှာဖြစ်ပေါ်နေတဲ့မြေယာပြဿနာတွေကိုနှစ်ဖက်ပူးပေါင်းဖြေရှင်းဖို့အတွက်ကရင်အမျိုးသားအစည်းအရုံးခင်ယူနဲ့ကရင်ပြည်နယ်အစိုးရတို့ကနေဗအံမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာခန္ဓာကိုနားဆင်ခဲ့ရတာပါ။